ပြည်ထောင်နိုင်ငံမှာကိုဗစ်ကာကွယ်ဆေးတဲ့အလုံးအရင်းနဲ့ထုံးမပင်နိုင်ခင်ပိုကူဆက်မှုထိန်းချုပ်နိုင်ရတဲ့အတွက်တနင်္ဂနွေလုံးအိမ်ထဲကနေအိမ်ပြန်မထွက်ကြဘူးတတရအကျိန်တပ်ပြီးကန့်သတ်ချက်တွေကိုအင်္ဂါနေ့မှစတင်လိုက်ပါတယ်။မနေ့တနင်္လာနေ့နောက်ပိုင်းကဝန်ကြီးချုပ်ဂျွန်ဆန်ကရုပ်သံကားတစ်ဆင့်တိုင်းပြည်ကိုကန့်သတ်ချက်တွေထုတ်ပြန်လိုက်ပြီးတော့ကပ်ဘေးစည်းကမ်းတွေကိုလိုက်နာဖို့ပန်ကြားခဲ့ပါတယ
်။ If the rollout of the vaccine program continues to be successful, if deaths start to fall,
ကာကွယ်ဆေးတို့အစီအစဉ်တွေဆက်ပြီးတော့အောင်မြင်မှုရနိုင်မယ်ကာကွယ်ဆေးအနေနဲ့ကြောင့်သူတေဆုံးမှုကျဆင်းလာမယ်သူတိုင်းကလည်းစီကံလိုက်နာမှုရှိကြမယ်ဆိုရင်ကမ္ဘာချက်တွေတစ်ဖြည်းဖြည်းဖြည့်လျှော့ပေးနိုင်မယ်လို့မျှော်လင့်ရပါတယ်ဖေဗရူလာလောက်မှာစတင်ကြောင်းတွေပြန်ဖွင့်ပြီးတော့ကမ္ဘာမှုအဆင့်တွေလျှော့ချသွားနိုင်မှာပါလို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောဆိုခဲ့တာပါဒီအမိတ်ရဗြိတိန်ပြည်သူတွေအိမ်ငှက်ထွက်ခွင့်ကန့်သတ်ထားတာပါကျောင်းတွေပိတ်ပြီးတော့လုပ်ငန်းတွေကိုလည်းတတ်နိုင်တဲ့များအိမ်ထဲမှာပဲလုပ်ကြဖို့အမိန့်ထုတ်ထားပါတယ်ဒီကမ္ဘာသားမြစ်ချက်တွေတဖြည်းဖြည်းဖြည့်လျှော့ပေးနိုင်ခြင်းရှိတဲ့အချိန်ထိစီးပွားရေးလုပ်ငန်းတွေဆက်ပြီးတော့လက်ပတ်နိုင်အောင်ဒေါ်လာ6.3ဘီလီယံသုံးစွဲမဲ့အစိုးရရဲ့အရေးပေါ်အကူအညီအစီအစဉ်တွေတရက်ကိုလည်းပရိုတိန်ပါဏာရေးဝန်ကြီးရီစီဆုနက်ကကြေညာခဲ့ပါတယ်။ကမ္ဘာချက်တွေကိုအစောဆုံးဖေဖော်ဝါရီလလယ်လောက်တမမဟုတ်အဲ့ဒီနောက်ပိုင်းကျမှဖြည့်လျှော့ပေးနိုင်မဲ့ပုံလည်းရှိပါတယ်။ကာယောဂါစဖြစ်ကြတဲ့ကဆိုရင်ပရိုတိန်မှာကိုဗစ်ကြောင့်တိတ်ဆုံးသူက9000ခွဲကျော်ထိရှိပါတယ်။